ကိုဗစ်-19ကာကြောကာလအတွင်းသတ်မှတ်ထားတဲ့ကန့်သတ်ချက်တွေကိုချိုးဖောက်မှုဆွဲဆွဲချက်တွေနဲ့အရေးယူခံရတဲ့အမှုပေါင်း1000ကျော်ရှိနေတဲ့အပေါ်လူခွင့်ရေးလှုပ်ရှားသူတွေနဲ့ဥပဒေပညာရှင်တွေစိုးရိမ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနာထွန်းပါ။ကဲ့ကြောကာကာလလေးလလောက်အတွင်းမှာနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဥပဒေပုံမှန်900ခါကိုဥပဒေပုံမှန်တည်ရှိရှိညမထွက်ရအမိနဲ့90 ည်းအေးအယူခံထားရပြီးကက်ယောဂကာလအခက်အခဲတွေကြောင့်ဆန္ဒပြခဲ့ကြတဲ့အလုပ်သမားတွေအများအပြားပါဝင်နေတယ်လို့လည်းလူခွင့်ရေးလှုပ်ရှားမှုအဖွဲ့အတန်ရဲ့ဒါရိုက်တာမောင်ဆောင်ခါကပြောပါတယ်
။တရားစွဲဆိုင်တဲ့အကြောင်းရင်းတွေကဒီအလုပ်သမားတွေဆန္ဒထုတ်ပေါ်ရတဲ့ဟာတွေလည်းကိုဗစ်ဥက္ကဋ္ဌနဲ့အရေးကြီးတာရှိတယ်။ဥပမာလူကြီးလူငယ်လုပ်တဲ့ဟာမင်းငါးကြောင်တို့ဘာသာရေးဆူတောင်းဒီကျန်လို့အဲ့လိုမျိုးပြောတာနော်ပြီးရင်ဒီအဲ့ကျနအပြန်အလှန်ချင်းချောက်ပြောဆိုတာရေးပြီးတာမန်ဒီလူတွေလုပ်တဲ့ဟာဒီလိုရှိရတဲ့ quarantine ဝင်မှုကြီးတာရှိတယ်အဲ့လိုမျိုးလိုဖြစ်ပြီးရင်တော့ဘာသာရေးဝေဖန်မှုတွေလည်းရှိရပါတော့ပြီးရင်နောက်တစ်ခါကျတော့ဆိုင်ခွင့်ရေးရောင်းရေးဆက်ရောင်းတွေလို့ဒီကြဆွဲခံတာမျိုးရှိရတယ်တို့တို့များတယ်ဒီပုံပြန်ရေးသူပေါ့ပြီးရင်ခင်ရာသူခင်အကြောင်းအရာများများတချို့ဟာတွေကတော့ဒီဥပဒေအကြောင်းအရာတော့ဆောင်ရွက်တင်တာဖက်တော်လည်းပဲဘယ်ပြစ်မှုပြစ်ဒဏ်မမြတာပေါ့အဲဒီဟာကိုပဲအတူတူကျွန်တော်တို့ဘက်ကထောက်ပြချင်တာမှန်တယ်ရတယ်တော့ဒီပြစ်မှုနဲ့ပြစ်ဒဏ်မမြတဲ့ဒီစာရီအများကြီးတွန်းလာတာပေါ့ကျွန်တော်ဥပဒေတစ်ခုပြီးပါပဲဒီပြစ်ဒီအရေးကြီးဆောင်ရွက်တာပဲဒီအဲ့ဒါကအနည်းငယ်ပါကြည့်ရလဲဆိုတော့ပြစ်မှုပြစ်ဒဏ်ညမမြတာပေါ့နော်အဲဒီဟာကအများကြီးကြီးရမှာပေါ့အခုဒီကိစ္စတွေမှာဟိုတရှိရေလားမဟုတ်မနဲ့ထောင်းနေတစ်နှစ်ဆိုထောင်းနေနှစ်နှစ်တူအခုချခံနေရတာတွေကျွန်တော်ကတွေ့ရတာပေါ့
ကက်ယောဂကာလအေးအယူခံရသူတွေထဲမှာကလေးတွေနေရပြန်လာကြတဲ့ရွှေပြောင်းအလုပ်သမားတွေပါဝင်ကြောင်းလဲလူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်တရားဖတ်တော်ရှင်နေဦးရောဘတ်ဆန်အောင်ကတော့ကက်ယောဂကာလအေးအယူခံရသူတွေအေးအစိုးရတာဝန်ရှိသူတွေကအလေးထားစဉ်းစားပေးဖို့လိုအပ်တယ်လို့တိုက်တွန်းပါတယ
်ပေါ်ပေါက်နေတဲ့လူခွင့်ရေးကိစ္စတွေကိုကိုဗစ်ကိုအကြောင်းပြုပြီးတော့ဆုံးရှုံးနင်းတာခံနေရမယ်ဆိုရင်လည်းမသင့်လျော်ဘူးကိုဗစ်ကာလစီမံချက်ကိုအကြောင်းပြုပြီးတော့တော့ဥပဒေကြောင့်နဲ့မညီညွတ်တဲ့အရေးယူဆောင်ရွက်မှုတွေလည်းရှိနေတယ်ဘာဖြစ်လို့လဲကိုဗစ်ဆိုပြီးတော့လုပ်နေတယ်ကိုဗစ်စီမံချက်နဲ့မကိုက်ညီတဲ့ကိစ္စတွေလည်းသူတို့ကျွန်တော်တို့တွေ့နေရတယ်အဲ့ဒါကိုအပေါ်ပိုင်းကပုဂ္ဂိုလ်များအနေနဲ့ပေါ့တော့တာဝန်ရှိတဲ့အကြီးအကဲများအနေနဲ့ဒါကိုတဲ့မအောင်တော့လမ်းညွှန်တယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ကက်ယောဂကာလအစည်းအကံချိုးဖောက်မှုတွေနဲ့လူအများအပြားကိုတရားစွဲဆိုအရေးယူနေတဲ့လုပ်ရက်တွေကိုရက်တက်မှုနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW ကလည်းမေလတည်းမှာတော့တိုက်တွန်းခဲ့ပူပါတယ်။ညမထွက်ရအမိတ်အပါအဝင်ကက်ယောဂကာလသွားလာလှုပ်ရှားမှုကန့်သတ်ချက်တွေကိုမလိုက်နာတာစောင့်ကြည့်စစ်ဆေးခံမှုပြက်ကွက်တာတွေလိုယောဂထိန်ချုပ်ရေးစည်းကမ်းတွေကိုချိုးဖောက်မှုရဲ့သူတွေကိုအရေးယူထောင်ချတာဟာလူလူကျမ်းမာရေးအတွက်အနှောက်လက္ခဏာဆောင်တဲ့ရလတ်တွေသာထွက်ပေါ်လာနိုင်တယ်လို့လည်းသတိပေးထားပါရဲ့ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်။